This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ14ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောင်းထုတ်ချက်ကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ14ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါ M တောင်ကုတ်ကွာနဲ့မောင်တော်တို့ကိုတင်ပိုက်နိုင်ဖို့လက်တကမ်းအလိုရောက်နေပြီလို့ရခိုင်တပ်တော်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်ရခိုင်ပြည်မှာစစ်ကောင်စီတပ်ကင်းစင်ပြီးအလုံးစုံချုပ်ငိမ့်စေရေးအကောင့်ထဲပေါ်နေတယ်လို့ကြေညာထားတဲ့ရခိုင်တပ်တော် AA က M တောင်ကုတ်၊ကွာနဲ့မောင်တော်တို့ကိုဆက်လက်သိမ်းပိုက်နိုင်ဖို့လက်တကမ်းအလိုရောက်နေပြီလို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ရခိုင်ဒေသတွင်းတိုက်ပွဲများတစ်နှစ်ပြည့်တဲ့နေ့မှာရခိုင်တပ်တော် AA ကအခုလိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။တိုက်ပွဲစတင်ခဲ့တဲ့2023ခုနှစ်နိုဝင်ဘာ23ကနေအခုတစ်နှစ်ပြည့်တဲ့အချိန်ထိတိုက်ပွဲအရှိန်လျော့ကျသွားတာမရှိဘဲတိုက်ပွဲတွေနေ့စဉ်နဲ့အမျှဆက်လက်ပြင်းထန်နေတယ်လို့အသိပေးထားပါဗျ။ရခိုင်ဒေသမှာတိုက်ပွဲကာလတစ်နှစ်တိတိပြည့်မြောက်ခဲ့ပြီဖြစ်ပေမဲ့ထိုးစစ်စတင်ချိန်ကစပြီးတရက်မှတိုက်ပွဲရပ်သွားတယ်ဆိုတာမရှိတော့အောင် AA ဘက်ကထိုးစစ်ဆင်ပြီးမြို့သိမ်းတိုက်ပွဲတွေပေါ်ဆောင်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းကြီးရည်လေခုခံစစ်တံပြန်ထိုးစစ်တွေရှိတာကြောင့်အာရခနဲ့ပလဝဒေသတစ်ခွင်လုံးတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့သိရပါဗျ။အာရခဒေတာတစ်ခုလုံးအာရခပြည်သူလက်ထဲအမြန်ဆုံးရောက်ရှိစေရေးစစ်ကောင်စီတပ်ဖွဲ့ဝင်များကင်းစင်ရေးစတဲ့ရည်မှန်းချက်တွေအတွက်အကြမ်းဖက်စစ်ကောင်စီရဲ့လက်ကျန်စခန်းတွေကိုတစ်ခုပြီးတစ်ခုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ရခိုင်တပ်တော်ကဆိုပါတယ်။ဒါကြောင့်အပိသက်တိမ့်ပိုက်ဖို့လက်တကမ်းအလိုကိုရောက်နေပြီဖြစ်တဲ့ M တောင်ကုတ်ကွာနဲ့မောင်တော်မြို့တွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်စေလို့သိရပါတယ်။မောင်တော်မြို့တစ်ခုလုံးကိုတိမ့်ပိုက်ရယူထားနိုင်ပြီလို့ပြောလို့ရပေမဲ့မြို့ပြင်အဆက်မှာရှိတဲ့အမှန်ငါးနယ်ကြားဆောင်စခန်းတစ်ခုသာတိမ့်ပိုက်ဖို့ကြံရှိတော့တဲ့အတွက်ဒီစခန်းကိုရဖို့ဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့ AA ကပြောပါတယ်။အခုလိုတနစ်တာစစ်စင်ရေးကာလအတွင်းစခန်းသိမ်းမြို့သိမ်းတိုက်ပွဲတွေမှာအသက်ပေးဆက်ဆွန့်လွတ်ခဲ့ကြတဲ့အာရခတပ်တော်နဲ့မိဖက်အဖွဲ့အစည်းအချို့စစ်တီတော်များကိုလက်အင်္ဂါပေးဆက်ခဲ့ကြတဲ့စစ်တီတော်များနဲ့စစ်စင်ရေးမှာပုံစံတစ်မျိုးမျိုးနဲ့အထောက်ပံ့ဖြစ်စေခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေပါဝင်သက်ဆိုင်သူတွေအားလုံးကို AA ကအလေးနက်မှတ်တမ်းတင်ဂုဏ်ပြုထားပါတယ်။ဒါအပြင်ရခိုင်မျိုးသားလှုပ်ရှားမှုအာရခပြည်သူတော်လှန်ရေးကာလမှာအဘက်ဘက်ကနေပုံစံအမျိုးမျိုးနဲ့ပူးပေါင်းပါဝင်ခဲ့ကြတဲ့အာရခဒေသနေပြည်သူများမိမိတို့အဖွဲ့အစည်းနဲ့မိမိတို့လူမျိုးကိုအားပေးထောက်ခံခဲ့ကြတဲ့ပြည်သူလူထုမဟာမိတ်အဖွဲ့အစည်းများမိဖက်အဖွဲ့အစည်းတချို့နဲ့ယေရှုတင်ထိုက်သူအားလုံးကိုယေရှုအထူးတင်ရှိကြောင်းရခိုင်တပ်တော် AA ကအတိအပေးထုတ်ပြန်ထားပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်အမ်မြို့သိမ်းတိုက်ပွဲမှာစစ်စခန်း၈ခုတင်ထားပြီးနပခဌာနချုပ်အပါအဝင်လက်ကျန်တပ်စခန်း၁၀ခုကိုထိုးစစ်ဆင်နေတယ်လို့ AA အသိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကအမ်မြို့သိမ်းတိုက်ပွဲမှာစစ်ကောင်စီတပ်စခန်း၈ခုကိုတင်ထားနိုင်ပြီးအနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအပါအဝင်လက်ကျန်တပ်စခန်း၁၀ခုကိုဆက်လက်တင်ပိုက်နိုင်ဖို့ထိုးစစ်ဆင်နေတယ်လို့ရခိုင်တပ်တော် AA ကအသိပေးပြောဆိုလိုက်ပါတယ်။အာရခဒေတာနဲ့ပလောဝဒေတာစစ်စင်ရေးတနှစ်ပြည့်သတင်းထုတ်ပြန်ချက်ကို AA ကဒီနေ့နိုဝင်ဘာ14ရက်မနက်အစောပိုင်းမှာထုတ်ပြန်ရမှာအသိပေးထားတာဖြစ်ပါတယ်။အမ်းမြို့နယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိအကြမ်းဖက်ဖက်စစ်စစ်ကောင်စီတပ်စခန်းတွေကအမှတ်383ချေမြန်တက်ရင်အမှတ်384အမြောက်တက်ရင် အမှတ်958လျှက်စစ်အလုံယုံတက်ခွဲအမှတ်345စစ်လက်နက်ပစ္စည်းတက်ခွဲအမှတ်8တိုက်ပွဲဝင်စီယုံရေးတင်တန်းကြောင်းအမှတ်9ဂရင်300တက်မတော်ဆေးယုံလေချောင်းရံကာဝေးရေးတက်နှင့်စစ်ဖက်ရေးရာလုံယုံရေးတက်တို့ကိုရခိုင်တက်တော်ကတင်ပတ်ရရှိထားပြီးဖြစ်တယ်လို့ဓာတ်ပုံမှတ်တမ်းနဲ့တကွထုတ်ပြန်ထားပါတယ်ဆက်လက်ပြီးကြန့်ရှိနေသေးတဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်နပခအမှတ်946ဆောက်လို့ရေးအင်ဂျင်နီယာတက်ခွဲအမှတ်381ချင်းမြန်တက်ရင်အမှတ်382ချင်းမြန်တက်ရင်အမှတ်952လျှက်စစ်အလုံယုံတက်ခွဲအမှတ်926ထောက်ပံ့နှင့်ပို့ဆောင်ရေးတက်ခွဲအမှတ်9ဆက်သွယ်ရေးလုံခြုံမှုတက်ရင်အမှတ်8အစင်းမြင့်ဆက်သွယ်ရေးတက်ရင်အမှတ်10တက်ထိန်တက်ခွဲအမှတ်919စစ်မြေပြင်အင်ဂျင်နီယာတက်ရင်တို့ကိုဆက်လက်ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့သိရပါတယ်လက်ရှိမှာတင်ပိုက်ရရှိထားပြီးတဲ့စခန်းတွေကနေထွက်ပြေးလွတ်မြောက်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံချေမှုန်းတိုက်ခိုက်နေတာကြောင့် M နပကဌာနချုပ်ရှိရာပတ်ဝန်းကျင်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ AA ကပြောပါတယ်။ရခိုင်တပ်တော်ကအလုံးစုံတင်ပိုက်ရရှိထားတဲ့မြို့တွေမှာတော်လန်ရေးလောကဒဏ်ကိုကြံ့ကြံ့ခံရင်ဆိုင်နေကြရတဲ့အရခပြည်သူတွေရဲ့လူမှုစားဝတ်နေထိုင်ရေးဖူလုံရေးနဲ့ပြည်သူဝန်ဆောင်ရေးလုပ်ငန်းတွေကိုအရခပြည်သူတော်လှန်ရေးအစိုးရအနေနဲ့မပြည့်ပြတ်သေးတဲ့ထိုးစစ်တွေကိုဆက်လက်ဆင်နွှဲရင်းပြိုးပန်းဆောင်ရွက်နေတဲ့အတွက်လိုအပ်ချက်တွေရှိနေတာကိုအနည်းနဲ့အမြန်ဖြည့်ဆည်းပေးမယ်လို့ရခိုင်တပ်တော် AA ကအတိအပေးထုတ်ပြန်ထားပါတယ်ခင်ဗျာစစ်စင်ရေးတစ်နှစ်အတွင်းမြို့12မြို့သိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးအရခဒေသအလုံးစုံချုပ်ငင်းအောင်ဆက်လက်လုပ်နေတယ်လို့ AA ပြောတဲ့သတင်းကိုတင်ပြပေးပါမယ်စစ်စင်ရေးတစ်နှစ်အတွင်းမြို့12မြို့သိမ်းပိုက်ထိန်းချုပ်ထားနိုင်ပြီးအရခဒေတာအလုံးစုံချုပ်ငင်းအောင်ဆက်လက်လုပ်နေတယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ပြောဆိုလိုက်ပါတယ်။အရခဒေတာလို့ခေါ်တဲ့ရခိုင်ပြည်နယ်ချင်းပြည်နယ်ပလောဝဒေတာမှာပေါ်ဆောင်နေတဲ့စစ်စင်ရေးတစ်နှစ်ပြည့်အနေနဲ့ရခိုင်တပ်တော် AA ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ရခိုင်တပ်တော် AA အနေနဲ့2023နိုဝင်ဘာ23ရက်ကစပြီးစစ်ကောင်စီတပ်တွေကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတစ်နှစ်ပြည့်တဲ့နေ့အထိတိုက်ပွဲအရှိန်ညော့မသွားပဲတိုက်ပွဲတွေနေ့စဉ်နဲ့အမျှဆက်လက်ပြင်းထန်နေစေလို့အသိပေးပါတယ်ထိုးစစ်စတဲ့ရက်ကနေတစ်နှစ်ပြည့်တဲ့အထိနေ့စဉ်ရက်ဆက်ထိုးစစ်ဆင်တိုက်ခိုက်တာမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေသလိုရန်သူစစ်ကောင်စီဘက်ကလည်းကြီးရည်လေးခုခံစစ်တံပြန်ထိုးစစ်တွေကြောင့်အရခဒေသနဲ့ပလောဝဒေသတစ်ခွင်လုံးမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါတယ်စစ်စင်ရေးစတာနဲ့ရန်သူပြစ်မှတ်တွေကိုမဟာဗျူဟာမြောက်အလင်းငိုက်ထိုးစစ်ဆင်တိုက်ခိုက်နိုင်ခဲ့ပြီးရန်သူအားနည်းချက်ကိုအပြည့်အဝရယူနိုင်ခဲ့တာကြောင့်ချင်းတို့အတွင်းမှာအောင်မြင်မှုတွေရယူနိုင်ခဲ့တာလို့လည်း AA ကပြောပါတယ်။ဒါအပြင်စစ်ကောင်စီကိုဘုံရန်သူအဖြစ်သတ်မှတ်ထားပြီးဘုံရီမှန်းချက်တူညီတဲ့ဘဝတူတော်လန်ရေးအဖွဲ့အစည်းတွေကလည်းနိုင်ငံအနှံ့မှာရှိတဲ့စစ်မျက်နှာပြင်တွေမှာတပြိုင်တည်းရှေ့စဉ်နောက်ဆင့်ဟန်ချက်ညီညီတိုက်ခိုက်နိုင်ခဲ့ကြတယ်လို့ဆိုပါတယ်။လက်ရှိမှာပလဝဒေသကြောက်တော်မင်းမြာမြောင်ဦးရသေတောင်ဘူးသီးတောင်ပုံနာကျွန်းရံပြဲမြေပုံပေါက်တော်တန်တွဲနဲ့ကျင်းတလိမြို့တွေမှာရှိတဲ့ရန်သူစခန်းအားလုံးကိုစစ်စင်ရေးတစ်နှစ်မပြည့်မီတိမ့်ပိုက်ထိန်းချုပ်ထားနိုင်ခဲ့ပြီဖြစ်တယ်လို့လည်း AA ကဆက်ပြီးအသိပေးထားပါဗျ။ဒါကြောင့်အရခဒေတာနေပြည်သူလူထုနဲ့အရခတက်တော်လို့ခေါ်တဲ့ရခိုင်တက်တော်ရဲ့အဓိကရည်မှန်းချက်တစ်ခုဖြစ်တဲ့အရခဒေတာအတွင်းစစ်ကောင်စီတပ်ဖွဲ့များအားလုံးအလုံးစုံချုပ်ငင်းစေရေးဆက်လက်အကောင့်ထဲပုံနေတယ်လို့ AA ကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။ဆက်လက်ပြီးလောကနေမြေရဲစခန်းကိုလက်ပစ်ဘုံနှလုံးနဲ့ဖောက်ခွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းရွှေပြည်သာမြို့နယ်လောကနေမြေရဲစခန်းကိုလက်ပစ်ဘုံနှလုံးပစ်သွင်းပြီးဖောက်ခွဲတိုက်ခိုက်တယ်လို့ရန်ကုန်မြို့ပြပျောက်ကြားတော်လိုင်းအင်အားစုတွေကပြောပါတယ်။ရွှေပြည်သာမြို့နယ်လောကနေမြေရဲစခန်းကကင်းဂိတ်မှာအရက်ဝတ်ရဲတွေအရက်ဝိုင်းဖွဲ့တောက်နေချိန်နိုဝင်ဘာ23ရက်ည9နာရီကျော်မှာမြို့ပြ UG ရဲဘော်တွေကလက်ပစ်ဘုံနှလုံးပစ်သွင်းတိုက်ခိုက်ခဲ့တာကြောင့်ထိခိုက်မှုတွေရှိနိုင်တယ်လို့ဆိုပါတယ်။ပြစ်မှတ်ဖြစ်တဲ့ကင်းဂိတ်ကိုလက်ပစ်ဘုံတွေနဲ့ပစ်သွင်းခဲ့ရမှာနှလုံးစလုံးပြစ်မှတ်နေရမှာပောက်ကွဲတာကြောင့်အရက်ဝတ်ရဲတွေရောတာဝန်ကျရဲတွေပါထိခိုက်မှုရှိတယ်ဆိုပေမဲ့အသေးစိတ်ကိုတော့ဆက်လက်စုံစမ်းနေစေလို့ရန်ကုန် UG People Army YUPA ကအသိပေးထားပါတယ်တိုက်ခိုက်မှုလုပ်ခဲ့တဲ့မြို့ပြပျောက်ကြားရဲဘော်တွေထိခိုက်မရှိစုခွာနိုင်ခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကို Operation Flame OF နဲ့မဟာမိတ်ဖြစ်တဲ့ရန်ကုန် UG People Army YUPA တို့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ် Operation Flame OF အနေနဲ့ရန်ကုန်တော်လှန်ရေးမဟာမိတ်များအားလုံးနဲ့လက်တွဲပြီးအကြမ်းဖက်စစ်တပ်ကိုအချိန်မြင့်တိုက်ခိုက်ချိန်မုံသွားမယ်လို့ Operation Flame OF အဖွဲ့ကကြေညာထားသလိုရန်ကုန် UG People Army YUPA ကလည်းမြို့ပြမစ်ရှင်တွေအချိန်မြင့်လှုပ်ဆောင်ဖို့ရှိတာကြောင့်ပြည်သူလူထုအနေနဲ့စစ်အုပ်စုရှိတဲ့နေရာတွေကိုရှောင်ရှားသွားလာကြဖို့မြစ်တာရက်ခံထားပါတယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့် အရတော်မျိုးနယ်အတွင်းကစစ်ဆောင်ပြည်သူတွေကိုစကိုင်းပြည်သူဖေးမကူကွန်ရက်ကအခမဲ့ဆေးကုသပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းအရတော်မျိုးနယ်တွင်းမှာရှိတဲ့စစ်ဆောင်ပြည်သူတွေကိုစကိုင်းပြည်သူဖေးမကူကွန်ရက်ကအခမဲ့ဆေးကုသပေးခဲ့ပြီးကျန်းမာရေးအသိပညာပေးဆွေးနွေးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်။စကိုင်းပြည်သူဖေးမကူကွန်ရက်အနေနဲ့စကိုင်းတိုင်းအတွင်းကစစ်ဆောင်ပြည်သူတွေကိုအခမဲ့ဆေးဝါးကုသမှုအစီအစဉ်ပြုလုပ်နေတာနဲ့ပတ်သက်လို့ဒီနေ့နိုဝင်ဘာ14ရက်မှာအသိပေးလိုက်တာဖြစ်ပါတယ်။အခုတစ်ခေါက်မှာတော့အရတော်မျိုးနယ်ကစစ်ဆောင်ပြည်သူ130ကျော်ကိုအခမဲ့ဆေးဝါးကုသမှုတွေပေးခဲ့ပြီးပြည်သူ190ကျော်ကိုလည်းကျန်းမာရေးအသိပညာပေးဆွေးနွေးတာတွေလုပ်ခဲ့တယ်လို့သိရပါဗျ။အခုလိုအခမဲ့ဆေးဝါးကုသဖို့စီစဉ်ချိန်မှာမြေပြင်မှာလှုပ်ရှားရုန်းကန်ရတဲ့အခက်ခဲတွေလည်းရှိတယ်လို့ကွန်ရက်ကတာဝန်ရှိသူတွေကဆိုပါတယ်။မြေပြင်မငြိမ်သက်မှုတွေကြားတိုက်ပွဲတွေကြားနဲ့စစ်ကြောင်းထိုးခံရမှုတွေကြားတဲ့ကအပြေးအလွှားလူနာကြီးကြရတာပြည်သူအပူကိုကုမျှယူကြရတာရှိနေပေမဲ့တကယ်မြေပြင်ကပြည်သူတွေကြားထဲမှာစိတ်ဝင်လှုပ်ရှားနေတဲ့ဆရာဆရာမတွေရဲ့အားနဲ့ထီထီရောက်ရောက်ကူမြခွင့်ရနေတဲ့အတွက်ကျေးဇူးတင်ဂုဏ်ယူရပါတယ်လို့ဒေသနေပြည်သူတွေကပြောပါတယ်။အရတော်မြို့နယ်ကစစ်ဆောင်ပြည်သူတွေကိုစကိုင်းပြည်သူဖေးမကူကွန်ရက်ကိုစားကွန်ရက်ရဲ့အရတော်မြို့နယ်တာဝန်ခံအဖွဲ့ဖြစ်တဲ့တမိုင်းသစ်စစ်ဆောင်ကူညီထောက်ပံ့ရေးအဖွဲ့ကဆရာဆရာမများကဆောင်ရွက်ပေးခဲ့တာလို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ရေဒီယို NUG မှဆက်လက်အတန်လွှင့်ပေးနေပါတယ်။စီရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2024ခုနှစ်ຫນွေမာလ14ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမုံပါ။မြို့သားညီညွတ်ရေးကောင်စီ NUCC Operation Team နဲ့မန္တလေးဒေသကြားကာလနိုင်ငံရေးစီမံဘောထုတ်မှုဆိုင်ရာချိတ်ဆက်ညီနာရေးနဲ့မူကြမ်းရေးဆွဲလုပ်ငန်းကော်မတီတို့တွဲဆောင်တဲ့သတင်းကိုဥစွာတင်ပြပေးပါမယ်။မြို့သားညီညွတ်ရေးကောင်စီ NUCC Operation Team နဲ့မန္တလေးဒေသကြားကာလနိုင်ငံရေးစီမံဘောထုတ်မှုဆိုင်ရာချိတ်ဆက်ညီနာရေးနဲ့ရေးဆွဲလုပ်ငန်းကော်မတီတို့နိုဝင်ဘာလ13ရက်နေ့မှာ Zoom Platform ကတဆင့်တွဲဆောင်ဆွေးနွေးခဲ့ပါတယ်။တွဲဆောင်ပွဲမှာမြို့သားညီညွတ်ရေးကောင်စီ NUCC Operation Team ဘက်မှကောင်စီဝင်များ၊ဤပညာအတွင်းရေးမှုဖွဲ့ဝင်များဤပညာထောက်ကူပြုဖွဲ့ဝင်များတက်ရောက်ကြပြီးမန္တလေးလုပ်ငန်းကော်မတီမှကော်မတီဝင်များတက်ရောက်ခဲ့ကြပါတယ်။စီဝေးမှာနှစ်ဖက်ပါဝင်တက်ရောက်ကြသူများပြန်လည်မိတ်ဆက်ကြပြီးတဲ့နောက်မန္တလေးလုပ်ငန်းကော်မတီအနေနဲ့မန္တလေးဒေသကြားကာလနိုင်ငံရေးစီမံမူကြမ်းရေးဆွဲလုပ်ငန်းစဉ်နဲ့လက်ရှိဆောင်ရွက်နေမှုများကိုမျှဝေဆွေးနွေးခဲ့ပါတယ်။အဲဒီနောက်တက်ရောက်လာသူများကကြားကာလနိုင်ငံရေးစီမံနဲ့ပတ်သက်ပြီးအမြင်သဘောထားများကိုပြန်လည်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြတယ်လို့သိရပါတယ်ရှင်။မြူတလေးဟာနိုင်မဲ့လမ်းကြောင်းပေါ်မှာရှိနေပြီးသားဖြစ်တယ်လို့ဆိုတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။မြူတလေးဟာနိုင်မဲ့လမ်းကြောင်းပေါ်မှာရှိနေပြီးသားဖြစ်တယ်လို့လူသမားဝန်ကြီးဌာနတူဝင်ကြီးဦးကျော်နေကနွေမာလာတွင်မှ၎င်းရဲ့ဆိုရှယ်မီဒီယာကတဆင့်ဆိုထားပါဗျ။တလေးဆိုတာအာနာဟောင်းစနစ်ဟောင်းကိုဖြိုချပြီးအာနာသစ်စနစ်သစ်ကိုထူထောင်တာဖြစ်တယ်။အာနာဟောင်းစနစ်ဟောင်းကိုပြန်ထူထောင်မှုလို့ရင်ဒါဟာတလေးမခေါ်ဘူး။တံပြန်တလေးပဲခေါ်တယ်။တံပြန်တော်လိုင်းသမားတွေရဲ့လုပ်ရက်တွေကိုအထူးပြုပြုဖို့လိုအပ်တယ်။တံပြန်တော်လိုင်းသမားတွေဟာနေရာတိုင်းကိုစိတ်ဝင်ထိုးဖောက်နေတယ်။ပုံစံမျိုးစုံနဲ့သွေးခွဲသက်ရှူနေတယ်။တော်လိုင်းမနိုင်တော့ဘူးဆိုတဲ့အတန်မျိုးကိုမိမိတို့အင်အားစုတွေရဲ့ရအောင်နီးမျိုးစုံနဲ့ဖြန့်နေ။တရုတ်ကစစ်ကောင်စီကိုထောက်ခံလိုက်ပြီးမနိုင်နိုင်တော့ဘူးဆိုတာမျိုး NUG ဦးဆောင်နေလို့တော်လိုင်းကမနိုင်နိုင်တော့ဘူးဆိုတာမျိုးစိတ်တဆစ်စင်ရေးဖြူဟာမျိုးစုံနီးမျိုးစုံနဲ့ပါဝါပြုတ်ကိုတုံးပြီးတော်လိုင်းကိုမနိုင်အောင်ဖျက်ဆီးလာနေကြတယ်။တကယ်တော့တော်လင်းကြီးဟာနိုင်မဲ့လမ်းကြောင်းပေါ်မှာရှိနေပြီးသားပါလို့ဆိုပါတယ်။ဒါအပြင်တော်လင်းကြီးကိုဆွဲချဖို့ဤမျိုးစုံနဲ့ကြိုးစားနေကြတာကိုတော်လင်းအင်အားစုတွေအားလုံးတော်လင်းကြီးတရိတော်လင်းအသည့်ကန်ထားဖို့လိုတယ်လို့ဆိုပါတယ်ရှင်။ကိုရီးယားမှာရောက်ရှိနေပြီးတော်လင်းကြီးမှာတက်တက်ကြွကြွပါဝင်နေတဲ့မြန်မာနိုင်ငံသားများကို NGO ကိုယ်စားလှယ်ရုံးနေနဲ့တက်ဆွမ်းသမျှအကာအကွယ်ပေးလျက်ရှိပြီးဥပဒေပေါင်းတွေကနေဆောင်ရွက်ပေးနေတဲ့တဲ့တင်ကိုလည်းတင်ပြပေးပါဦးမယ်။ကိုရီးယားမှာရောက်ရှိနေပြီးတော်လိုင်းမှာတက်တက်ကြွကြွပါဝင်နေတဲ့မြန်မာနိုင်ငံသားတွေကို NUG ကိုယ်စားလှယ်ရုံးနေနဲ့တက်ဆွမ်းသမျှအကာအကွယ်ပေးလျက်ရှိပြီးဥပဒေပေါင်းတွေကနေဆောင်ရွက်ပေးနေတယ်လို့နိုဝင်ဘာလအတွင်းမှာ NUG ကိုရီးယားကိုယ်စားလှယ်ရုံးကအသိပေးကြေညာပါတယ်။ကိုရီးယားမှာရောက်ရှိနေပြီးတော်လိုင်းမှာတက်တက်ကြွကြွပါဝင်နေတဲ့မြန်မာနိုင်ငံသားများကို NUG ကိုယ်စားလှယ်ရုံးနေနဲ့တက်ဆွမ်းသမျှအကာအကွယ်ပေးလျက်ရှိပါတယ်။နေထိုင်ခွင့်ဗီဇအခက်အခဲကြောင့်ကိုရီးယားလာဝကရဲ့ဖမ်းဆီးခံရသူများကိုပြန်လည်လွတ်မြောက်ရေးအတွက်ဥပဒေပေါင်းတွေကနေဆောင်ရွက်ပေးလျက်ရှိပါတယ်လို့ဖော်ပြပါဗျ။တော်လန်ပြည်သူမျိုးစုမဆိုလာဝကရဲ့ဖမ်းဆီးနဲ့ကြုံရလို့အကူအညီလိုအပ်ရင် ကိုစလဲယုံလူသမားရေးတာဝန်ခံဖုန်း010-9146-7482တို့မှာဟောရုံးဖုန်း010-8227-4773တို့ဆက်သွယ်နိုင်ကြောင်းသိရပါရဲ့ရှင်ပလဲမြို့နယ်ကစစ်ဘေးရှောင်တပေါင်းနီးပါးအတွက်စာနယ်ခါနဲ့ဆေးဝါးအေးပေါ်လိုအပ်နေတဲ့တရင်ကိုလည်းတင်ပြပေးချင်ပါတယ်။စကိုင်းတိုင်းပလဲမြို့နယ်မှာတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေပြုလုပ်နေတဲ့အတွက်စစ်ဘေးရှောင်နေရတဲ့ပြည်သူတပေါင်းနီးပါးအတွက်စာနယ်ခါနဲ့ဆေးဝါးတွေအေးပေါ်လိုအပ်နေတယ်လို့ကုညီပေးနေသူတွေကပြောပါတယ်။ဗမာမျိုးသားကာကွယ်တပ်မတော် PNR အပါအဝင်တော်လင်းတပ်ပေါင်းစုံကပလဲမြို့ပေါ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုနိုဝင်ဘာလ12ရက်ကစပြီးမျိုးသိမ်းတိုက်ပွဲဆင်နွှဲနေကစစ်ကောင်စီဘက်ကလေရင်တွေနဲ့ပုံကျဲနေတာကြောင့်ဒေသခံပြည်သူတွေစစ်ဘေးရှောင်နေရတာဒေသခံပြည်သူတွေစစ်ဘေးရှောင်နေရတာပဲဖြစ်ပါတယ်။နွေမာလာ7ရက်နေ့ကစစ်ကောင်စီဘက်ကဂျက်ဖိုက်တာတွေနဲ့9ချိန်ဘုံးလုံး20ကျဲချခဲ့ပြီးမနေ့ကနွေမာလာ23ရက်မှာလည်းစစ်ကောင်စီဘက်ကဂျက်ဖိုက်တာတွေနဲ့ဘုံးတွေထပ်မံကျဲချတိုက်ခိုက်ခဲ့တာကြောင့်ဒေသနေပြည်သူတွေချို့တယ်လို့စကိုင်းပြည်သူဖေးမကူကိုရက်ကအတည်ပြုထားပါတယ်။စကောင်စီဘက်ကလေကြောင်းတိုက်ခတ်မှုတွေဆက်လုပ်နေတဲ့အတွက်ပလဲမြို့အနီးနားကကြေးရွာနေပြည်သူတွေထပ်မံတင်းရှောင်ရပွဲရှိပြီးရေးပေါ်စစ်ရှောင်းဥယျာဉ်လည်းထပ်တိုးလာပွဲရှိတယ်လို့စကိုင်းပြည်သူဖေးမကူကိုရဲအဖွဲ့ကခန့်မှန်းထားပါတယ်။မနေ့ကနိုဝင်ဘာလ23ရက်ညနေ6နာရီထိရရှိထားတဲ့စည်းရုံးတွေအရပလဲမြို့ဘက်ကအိမ်ထောင်စု624စုပါဝင်ကြေးရွာ71ရွာကအိမ်ထောင်စုတွေနဲ့ဆိုရင်အိမ်ထောင်စု2120ကလူဦးရေ9539ဦးစစ်ရှောင်နေရတယ်လို့သိရပါတယ်။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတဲ့အတွက်စစ်ရှောင်းဥယျာဉ်ထပ်တိုးလာနိုင်ပြီးစစ်ဘေးရှောင်တွေအတွက်စာနယ်ခါနဲ့ဆေးဝါးတွေရေးပေါ်လိုအပ်နေတာကြောင့်ဝိုင်းဝန်းကူညီကြဖို့စကိုင်းပြည်သူဖေးမကူကိုရက်ကတိုက်တွန်းနှိုးဆော်ထားပါတယ်ရှင်။ SDB Bank Users 33,000 ကျော်ရှိလာတဲ့တရင်ကိုလည်းတင်ပြပေးပါဦးမယ်။ SDB Bank User 33,000 ကျော်ရှိလာတယ်လို့နွေမာလ14ရက်မှာ SDB Bank အကြောင်းရှင်းလျာမှာ Head of Finance မတ်ချီလီကပြောပါတယ်။ဒီကနေ့ဆိုရင် SDB Bank user က 33,000 ကျော်ရှိနေပါပြီ။ဝေကြီးကရွှေပါဝင်အားလုံး10မျိုးနဲ့နောက်တစ်မျိုးပါရင်အားလုံး11မျိုးတနည်းအားဖြင့်မှာပဲကြိုက်တဲ့ငွေကြီးကိုလဲလဲနိုင်တယ်။ကိုကစင်ကာပူမှာနေပေမဲ့ဖွဲတစ်ခုခုထောက်ပံ့ခြင်းနဲ့ဆိုရင်ထိုင်းဘတ်နဲ့ထောက်ပံ့ခြင်းလားရတယ်။တနည်းအားဖြင့်မှာ11မျိုးလုံးရှိနေတော့ခြေထောက်ညောင်းခံပြီးငွေလဲကောင်တာကိုသွားစရာမလိုတော့ဘူး။ IMD ဆိုရင်လည်း23နိုင်ငံထပ်တိုးနိုင်ငံတွေမှာ relationship manager တွေရှိနေပါပြီလို့ဆိုပါတယ်။လက်ရှိမှာ SDB Bank ဟာတော်လည်ရင်ကိုငွေကြေးစီစဉ်နေပြီးဘဏ်လုပ်ငန်းများလည်းတိုးချဲ့ဆောင်ရွက်လျက်ရှိနေပါတယ်ရှင်။ Donald Trump နိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်မဲ့ Marco Rubio ဟာမြန်မာနိုင်ငံနဲ့ပတ်သက်သောလူခွင့်ရေးချုပ်ဖောက်မှုများနဲ့ပိတ်ဆို့ဒဏ်ခတ်ရေးယူမှုများပြုလုပ်ရန်ဖိအားပေးတိုက်တွန်းခဲ့သူဖြစ်တဲ့ဆိုတဲ့သတင်းကိုလည်းတင်ပြပေးပါောင်းမယ်။ Donald Trump ရဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်မဲ့ Marco Rubio ဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးချုပ်ဖောက်မှုများနဲ့ပိတ်ဆို့ဒဏ်ခတ်ရေးယူမှုများပြုလုပ်ရန်ပြာပီတိုက်တွန်းခဲ့သူဖြစ်တယ်လို့သိရပါတယ်။ထက်လွတ်တော်မဲ့ဘဝမှာပင်မာကိုရူဘီယိုဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးချိုးဖောက်မှုများနဲ့ပိတ်ဆို့ဒဏ်ခတ်ရယူမှုများပြုလုပ်ရန်ပြာပီတိုက်တွန်းခဲ့သူဖြစ်ပါတယ်။မြန်မာရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်းကိုပိတ်ဆို့ရယူရန်နဲ့မြန်မာနိုင်ငံမှာရေနံလုပ်ငန်းလုပ်ကိုင်နေတဲ့ကုမ္ပဏီ၅ခုမှရရှိတဲ့ဝင်ငွေတွေကိုထိန်းသိမ်းထားဖို့အမေရိကန်ထက်လွတ်တော်မဲ့6ဦးက2021ခုနှစ်အစောပိုင်းတင်ပြရမှာဖလော်ရီဒါပြည်နယ်မှာမာကိုရူဘီယိုလည်းပါဝင်ဖြစ်ပါတယ်။ခုကမာကိုရီဗီယိုသည်အမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်မှရှိနေပြီးမြန်မာရေးအတွက်ပိုမိုကောင်းတဲ့နည်းလမ်းတွေဖြစ်ရှိမယ်လို့အမေရိကန်ရောက်မြန်မာအများစုကမျှော်လင့်နေကြပါတယ်ရှင်။ဖြတ်ရုပ်ရှင်ကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနိုဝင်ဘာလ30ရက်စနေနေ့မှာပြသသွားမှာဖြစ်ပြီးတရုတ်ဆောင်မင်းမော်ကွန်ကိုယ်တိုင်ပရိသတ်များနဲ့လာရောက်တွေ့ဆုံမယ်ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဖြတ်ရုပ်ရှင်ကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနိုဝင်ဘာလ30ရက်စနေနေ့မှာပြသသွားမှာဖြစ်ပြီးတရုတ်ဆောင်မင်းမော်ကွန်ကိုယ်တိုင်ပရိသတ်များနဲ့လာရောက်တွေ့ဆုံမှာလို့သိရပါတယ်။တရုတ်ဆောင်မင်းမော်ကွန်ရဲ့ပထမဦးဆုံးပွဲဦးတဲ့တော်လင်ကားကိုဩစတြေးလျမှဆစ်ဒနီပရိသတ်များအတွက်ဩစတြေးလျပရီမီယာပြသသွားမှာဖြစ်ပါတယ်။ပွဲမှရရှိငွေများကိုလည်းလင်းလွင်မရှိဟောဖို့မှလွဲတပြားမကျန်မြေပြင်သို့ဓာတ်ရိုက်ထောက်ပံ့သွားမှာဖြစ်ကြောင်းသိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်နဲ့ကိုခန်းတို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။မင်္ဂလာပါရှင်။နွေမာလ15ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်မြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းမြောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြောက်လေအေးများသည့်မြန်မာနိုင်ငံမြောက်ပိုင်းနှင့်အလဲပိုင်းမှတဆင့်မြို့ဝကျွန်းပေါ်အထိဆင်းသက်လာပြီးညအပူချိန်များအနည်းငယ်ဆက်လက်ကျဆင်းလာနိုင်ပြီးညအခါအေးအေးပူလာနိုင်ပါတယ်။ ချင်းပြည်နယ်စကိုင်းတိုင်းကချင်းပြည်နယ်ရှမ်းပြည်နယ်မန္တလေးတိုင်းနဲ့မကွေးတိုင်းတို့တွင်နံနက်ပိုင်း၌မြူလူများကြာဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်အနောက်လေပိုင်းနှင့်တောင်ပိုင်းတို့တွင်တိမ်ထူထပ်နိုင်ပြီးကြံမင်္ဂလာပင်လယ်နှင့်ကပလီပင်လယ်ပြင်တို့တွင်တိမ်အထင်အထက်ဖြစ်ထွန်းနိုင်ပါတယ်။မိုးချီနေမှာချင်းပြည်နယ်ရခိုင်ပြည်နယ်အေရီတိုင်းကရင်ပြည်နယ်ကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့တွင်နေရာကွက်ကြားမိုးရွာနိုင်ပါတယ်။ကြံဒေသများတွင်တိမ်အထင်အထက်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ချီနေမှာမြမပင်လယ်ပင်တွင်လေးသည့်အရှိအရှိတောင်ပတ်မှာတနင်္သာရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထက်ရှိနိုင်ပါတယ်ရှင်။
Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာကရင်နီကယားဘာသာနဲ့ခူးရယ်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ပေါ်မိုပစီလိုပလီတမှုပစီခုညာရှုခဲ Radio NUG တနွေကူအရိကြာရင်နဟိစုထီလူပစီနာကယားလီငိုနပါဘာမာခူးရယ်နပြေကလုလရီကြရင်နမှာကလီမတ်စီပရိုပြချက်အကလကလိုတထထတထလေကူရင်အလေးရှိမင်းနီကြတူချီကေတေဘလော့အချူနီဒီစီနလေဖြီရှော့ချာကခေဆာဘဲနီတီအင်းအမြပူပရိုနီဒီနာတဘောဆူပေါ်လာအပလော့မူစီဖုနအန်ယူဂျီချီကေကလောင်းဖက်ချာခုတူအလေးဟိတာနီဒီရီကြရင်ဟိစုထီလူပဲစီပါကလီမတ်စီပရိုပြချက်အကလကလိုတထထတထလေကူနအလေးရှိမင်းနီကြတူချီကေတေဘလော့အချူစီနလေဖြည့်ရှော့ထရာကခီဆန်နီဂျီအငိအမြပူပရိုနီဒီနာတဘောဆူပေါ်လာအပလော့မူဖုန်အန်ယူဂျီတိကိကလောင်းငေဖရချာခုဒူဒေါ်စင်မာအောင်ရင်နာရောဘင်းနွေပါလင်ညာညီရင်နဖရလူမီစီတပ်ပရော့ဂျီနီဂျီအငိခွီအန်ယူဂျီပကူမီချီအပလော့မူ KNU KLI ဖရလူမီတက်ဒူထရာထူထရာအငိပါတီ KNPP ချီမီချီအငိတက်ဦး CNF အပလော့မူစီအလီတင်ညာလီပရိုနီဒူလူမီလာရီကြပွဲကိုရင်ဟေတာနီကြဒီရင်နာပြေရေတနေတင်ညာလီပရိုနီဒူလူမီလာရီကြပွဲကိုရင်အစီတက်ဆူထီလူနီဒူတီကေပူစီမီလာရီကြစီရင်နာမှာလီမက်စီပူပြချာကလကလိုတထထထလေကိုရင်အလီရှိမီနီကြဒီပက်ချီကေဒေဗလော့ချူထေစီရင်နာမှာပေပေဖြီရှော့ထက်ခခီဆန်နီဒူဖူတီဟင်ပေမြောက်ဘူပရိုနီဒီနာတဘောဆူပေါ်လာအပလော့မူစီနမအိုနီဒူဖုန်ပြချာခုတူရင်နာရောအဟိကန်နီဒီရင်နာပြေခွန်ရရှုခဲရင်နာမာထီကီကလော်ရင်နာရောညာထီကီအငီရင်နုအစီဟက်နုပကလော်မာနီဒီနာအကလကလိုပူချချုံနအခဲအလီခုတ်ကလန်နီဒူလိုအခုရင်နုကလီမန်အပလော့မူစီယငင်အနီနီဒီအခွာရဖုန်ထကလီမန်အပလော့မူရင်နာရောမေချီမေချီနီဒီတကိလေလောနမအိုနီဒူဖုန်အိုနီဒူဘေးကန်ယူဘဟုခုတျာပဒူတာဒူမူရင်တော့အဟိကျန်နီတူဖွေဟိနမှာစင်ငင်နီတင်တာတရီတေကြရင်တာပဲ MOCIT အပလော့မူ IT မဘူရင်တော့အမေထီဖဲနီကြဒီ VPN တကုဖွေနထအလိထချီနီတရအရှိခဲကူရင်တော့မှာဖရလူမီအဖရဒရီလောက်ရင်နအနိုင်မန်နီတူဖွနာဟော့ထီကေပလော့ချူဖရချောင်းခုတူဦးထင်လင်းအောင်အလိတက်စုစင်ငင်နီတရရီကြရင်နဟိစုထီလူပဲစီပါ MOCIT အပလော့မူ IT မဘူရင်တော့အမေတီဘင်းနီကြဒီ VPN တခုဖုန်ထအလီထီချီနီဒီအရှိခဲရင်နာမှာဖရလူမီအဖရဲ3ရင်နအနွိုင်းနီဒီဖုန်ဟော့ WTI ငေးမီလာရီညာနာတစီတဖက်ဖရဲချကူမဘူတီကေဘလော့ချူဖရဲချကူတူဦးထင်လင်းအောင်ရင်နာရောဘေးနွေပါလဲရှင်းနာညီညီရင်နတက်ဆူစင်ရင်နီကြဒီဘေးဆိုရှယ်မီဒီယာကူရင်နာပဲအလီမေချီမေချီနီဒီတီကေဖူစီအကလကလိုပူတချကလီမန်အပလော့မူစီရင်နာမှာမီလာအရီကြတဲ့ဘိဘလာအခွာယာနာလိနွိုင်းနီဒီအီတာနက်စီနအမေတူပြည်ကျန်နီဒူဖွင့်တာပဲတီကေပူစီလိနွိုင်းနီဒူ VPN အခဲအနွိုင်းဘဲတူအငိအမေတာတူမေပြည်ကျန်နီဒူ VPN စီနာမှာဝနီဒူဖွနမနာရောနီတက်စီတက်ဖဲဟိနမှာမာတိတ်ဘေဘဲမေတာတူချတ်တူနဒီလူထေဘဲနီဂျီအငိနော်လက်မဲ့ကျူဘဲနီဂျီတခြားတဲ့ပါအငိဘေ IT မာပူရင်နာရောမေထေဘဲနီကန်ဒူ VPN တကူဖွင့်တာပဲဒေရှိထုတ်တကေအပလော့မှုစီရင်တော့အထူးကျေနွေမန်နီတူဖုန်ထတပြတရှဲစီရင်မှာချစ်တလူဘဲနီကတူဖုန်ဟော့ခလူလအလေးထချီနီတအရှိခဲကူရင်မှာဖရလူမြေအဖရဲ3ရင်အနိုအီနီတူဖုန်ဟိနမှာစင်နီတူ တခြားတပအပလိုမှုစင်တော့ဒီကပုစီလေးနော်ရဲ့ဘယ်နီဒီအငိအစီမမမီဒီယာမဲထီနီတူဖွေဟင်းနမှာပြကြခုတူရင်တော့ဒီလိုထီနီကြတီရင်တာပဲဖရလူမီစီတပလိုဂျီနီဒီအငိခွင်း W2 အငိမီလာအရိကျနာတစီတဖက်ပြကြခုမဘူရင်တော့အမေထီဘေးနီကြတူဖက်ဒရယ်နက်ဖူနာထအညာတော်ခါလီရင်နော်ဒီကပုစီလေးစင်ရဲ့ဘယ်နီဒီမီလာအရိကျငိအကြတူတရီတရန်နီတူဖူနာဟင်းနမှာစင်ငယ်နီတင်နာတရီတေကြရင်တာပဲတော်လူပြောတခြားတဲ့ပါအပါနီဒီတနာခါလီနအလီတီလျာနီကြတီဆက်ကလီဖူစီနာတီခိဖူစီအင်ကန်ဒီအက်ဖဲခိုရီနာရောဒါယီတန်ညာနီဒီအရီကြရင်ဟိဆုထီလူပဲစီပါကီယာလီကီကူရီနာမှာအနာနီရီနေရှင်နာဆုနာနိုဝေပါလေရှင်နာတငီရီနတော်လူပြောတခြားတဲ့ပါအင်နာမှာပါချာနီဒီတနာခါလီဖွေနာပဲတခြားတဲ့ပါအရှိခေတနာကူအလီတီလျာနီကြတီဆက်အပလော့မူလောပီစီအိုဖဲခူဟာစီနာလချူနီကြဒီဖြာတီကေပူစီအငိဓာယီတန်ညာနီတူဖုန KNDF ဖေခိုဇိုရီနာရောဒီလူထီနီယာဒီရီနာပဲနေတုတိုတပြတရှဲအိုအင်းနီဒီကီယာလီကေတခြားတဲ့ပါရီနာမှာတခြားတဲ့ပါအပလော့မူစီအပလော့ဂျူနီတူဖုနာရောဂျေတူဖရဘဲနီဒီဒေတမတဲ့တရားစီအငိ KNDF ဖေခိုဇိုရီနာရောကွီချာနီဒီတဲ့တုတရဲစီဖွေနာပဲနေတုတိုကီယာလီကေကူရီနာရောဒလူပြောတခြားတဲ့ပါအငိအပါနီဒီတနာခါလီရီနုရန်ကုန်ကအင်းစိတ်ဝီမှုရာမတော် VK Preparatory အတူခုရောက်ခါလေးရင်နအမေပေါ်ဖရိုနီကတူဘုတ်ဖုန်တက်ရှက်ဒိုအပလော့မှုရင်တော့ဒီလူထီနီဒီမီလာရီကြရင်နာပဲနိုဝေဘာလဲရှင်းနဲ့တငင်းမော်ထခွိညင်မူနာပရစ်ဆူရှိအခဲရင်နအောင်မင်္ဂလာတို့ကလတ်တို့အခု Preparatory အတူခုရောက်ခါလေးရင်နအမေပေါ်ဖရိုဘဲနီကတူနာဘုတ်စီဖုန်ဟိနမစင်ငင်းနီဒီဂယ်လီကေကူတလူပလော့တဲရှာတဲ့ပါကူရင်နအပစာပါနီဒီတခြားတဲ့ပါအပလော့မှုစီနာတက်ရှက်ဒိုအပလော့မှုစီရင်တော့လေမင်တူဖရဘဲနီဒီစီပရိုပြချက်စီအညစ်တပဟယာဟယာကနီရှာပါရပူနီဒီဖုနာပါတက်ဆူစင်ငင်းနီဒီဖွေဟင်းနမှာစင်ငင်းနီဒီနာတရီတကြရင်နာပဲ KNTF စီယနာစီတက်ရင်ဂလီဖူစီတရားယုတ်တပုတ်စီနအနွိနီဒီဖွေနာရောအမေလာဟိုနီဒီနာမှာအိုနီဒီဖုနအလီတက်ဆူနီဒီအရီကြရင်နဟေဆူထီလူပဲစီပါKNDF စူရနာစူတက်ရင်ဂလီဖူတရားယုတ်တပုတ်စီနအစီနိုအနီဒူဖုန်ထအမေလာဟိုနီဒနာမအိုနီဒူဘိနိုဝေပါလဲညာညီရင် KNDF ညေဖရဖရကလီအဒူခုမဝီနာရောအတက်ဆူစင်ငီနီဒူဘေဆိုရှယ်မီဒီယာကူရင်နာပဲအစီတက်ဆူစင်ငီနီဒူတီကေဖူစီရင်နာမပေအပလော့မှုကူအိုဂလီဖူတရားယုတ်တပုတ်စီနအစီနိုအနီဒူဖုန်ထအလာဟိုနီဒူရူစီနမအူနီဒူတဖရဖရေနာရောအဟယာကွီနီဒူရူစီပေပေမတေငေဖုန်ထအလီကွီနီဒူရူစီဟေနမဒီတမေညပုစုတန်နီဒီအစီအပလော့မူမဘုတ်တိုင်ရင်နဘတ်စီအမွေစီဖုန်အစီလေဟေနီဒီအရိကြစီနာအပေစင်နာတိုင်ရင်ခါလီစီနညပုထွေချီနီဒူဖုန်အတဆူစီငီနီကြဒီနာဘရေKNDF စီယနာစီတယင်းနမှာအလီကွီနီဒူရူဒက်ကလော့စီနမှာအိုနာတိုအထူနီဒူကလီအတူခုတက်ဖွင့်နာရောကလီအတူခုယုံနရူပလော့ဂျူအရီကျာစီယန်ကြီးအမေနီဒူဖွင့်နာပြဲစင်ငီနီဒူပရမဲလာဟိုဟေးနမှာတက်ဆူစင်ငီဖရာဘဲနီဒီယန်ကြီးဒီဖရာဘဲနီဒူတက်ဆူစီယန်ကြီးအမေနီဒူဖွင့်နာပါအဟေးကျန်နီဒူဖွေးဟေးနမှာစင်ငီနီဒီနာတရီတေကျာယင်နာပြဲကွန်ယာဟိဆူထေလူပဲစီရေဒီယိုအန်ယူဂျီသနူကိုရီကာမာထနီကန်ဒီဘီဟောနီတာနီတူပွားမဖက်စီလောပီအိုမိုရီယာတွေအသေးနီလောတူပွနတဖရပါနီဒေပွီတတရီ
ရှင်ကိုခေတ္တရန်လာလိုက်ပါလို့ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆွေးနွေးကြပါမယ်ရှင်ရေဒီယိုအန်ယူဂျီကမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာ လိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရပါမယ်။